2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးတက်မတော်တာကိုစလဲရီတီကနေ့တင်သွင်းလိုက်တဲ့ဥပဒေကြောင့်ရွှတ်တော်ဥပဒေကြောင့်ကော်မတီရဲ့လှုပ်ထုံလုံးနေအတိုင်းဆောင်ရွက်သွားမယ်လို့ကော်မတီတာဝန်ရှိသူတို့ကပြောပါတယ်။ပြည်ထောင်စုဝန်ကြီးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေဟာနိုင်ငံခြားသားမဖြစ်ရမယ့်အပြင်သူတို့ရဲ့ဇနီးနဲ့အသားသမီးတွေဟာနိုင်ငံခြားသားတူဦးနဲ့ဆွေမျိုးတော်ဆက်သားတွေမဖြစ်စေဖို့ဆိုတဲ့အချက်တွေကိုထပ်မံဖြည့်ဆွဲပြင်ဆင်ဖို့ပါဝင်တဲ့ပြည်ထောင်စုဝန်ကြီးနဲ့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တို့ရဲ့အရေးအချင်းသတ်မှတ်ချက်တွေပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းတရားကိုတမတော်တာကိုစလဲတရားကျော်ကပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းခဲ့ကြတာပါမမေခါကအပြည့်စုံသတင်းပေးပို့ထားပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ပြင်ဆင်ချက်ဥပဒေမူကြမ်းတစ်စောင်ကိုရွေးကောက်ခံမဟုတ်တဲ့တမတော်တာလွှတ်တော်ကိုစလဲအရောက်တရားကျော်ကလက်မှတ်ရေးထိုးပြီးဒီကနေ့ပြည်ထောင်စုလွှတ်တော်ကိုတင်ခဲ့တာဖြစ်ပါတယ်သူတို့ဘက်ကဖွဲ့စည်းပုံပြင်ဆင်ဖို့တင်သွင်းရခြင်းနဲ့ပတ်သက်လို့တမတော်တာလွှတ်တော်ကိုစလဲဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောဆိုသွားခဲ့တာ
ပါအဓိကကတော့ကျွန်တော်တို့ရေးကြည့်တဲ့ပြည်သူ့ဝန်ကြီးတွေအပြည်အတိုင်းဝန်ကြီးတွေကတော့နိုင်ငံတော်နဲ့နိုင်ငံသားတွေပေါ့တက်ဆာရှိဖို့ဆက်ပြီးတော့ဒီလိုနိုင်ငံသားနဲ့ဆက်ဆက်ရှိတဲ့ပုံမှန်တွေပြီးတော့ခုနိုင်ငံမှာနိုင်ငံသားရဲ့ဝန်ကြီးဆက်ဖက်မှုတွေမရှိသေးဘူးနောက်ပြီးတော့ဒီလိုဆွေမျိုးတော်ဆက်မှုအကြောင်းပြုပြီးတော့ခုနိုင်ငံသူလူကိုမလောက်ခံရဘူးဟာလူစိတ်ကောင်းရှိလို့တဲ့ဒီစဉ်းစားဖြစ်ဆက်ဆက်တင်သွင်း
တမတော်ကတင်သွင်းတဲ့မူကြမ်းမှာပြည်ထောင်စုဝန်ကြီးအရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှန်232ကရဲ့အပိုက်ခွဲငါကိုဖြစ်ဆက်ပြင်ဆင်ဖို့နဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့အရေးချင်းသတ်မှတ်ချက်ဖြစ်တဲ့ပုံမှန်261ကရဲ့အပိုက်ခွဲငါကိုလည်းဖြစ်ဆက်ပြင်ဆင်ဖို့တင်သွင်းခဲ့ကြတာဖြစ်ပါတယ်တမတော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမူလကရည်မှန်းထားတဲ့အတိုင်းပြင်ဆင်ဖို့အဆိုပြုချက်တင်သွင်းခဲ့တာဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကပြောပါတယ်။တမတော်သားကိုယ်စားလှယ်တွေဘက်ကအခုလိုတင်သွင်းလာတဲ့အဆိုပြုချက်နဲ့ပတ်သက်လို့ဥပဒေချမ်းပူးပေါင်းကော်မတီအတွင်ရေးမှူးလည်းဖြစ် NLD ပါတီကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာမြတ်ညာနာဆိုကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ်။
ကားတော့သူကြတာတော့တမတော်သားတော်ကိုလေးကြီးပဲပေါ့။ဒါနဲ့ရေကောက်ခံတော်ကိုလည်းတုံးမမပါပါဘူး။တမတော်သားတော်ကိုလေးကြီးပဲ144ဦးကနေပြီးတော့လက်မှတ်ရေးထိုးခြင်းပြလာတယ်။ဒါကတော်ကိုလေး20ရာခိုင်နှုန်းကျော်တဲ့ဆိုကြောင်းမလို့ဒီလူတော်ကလူသားတော်နှစ်ရာစလုံးမှရှိတဲ့ဥရညာကွန်ပီနီယာလုံးပါဝင်တဲ့30ဦးကွန်ပီကဖြစ်ဖြစ်ပြီးတော့ဆောင်းဆောင်းမှဖြစ်ပါရဲ့
။ဒီပြင်တမတော်သားလွတ်တော်ကိုယ်စားလှယ်တွေဘက်ကတင်သွင်းတဲ့အဆိုပြုချက်ဟာတခြားနိုင်ငံတွေမှာတော့မရှိဘူးတဲ့။ဥပဒေအစိုးပြုချက်မျိုးဖြစ်နေတယ်လို့ဒေါက်တာမြတ်ညာနာဆိုကပြောဆိုလိုက်ပါတယ်
။1949ဘယ်လိုအခြေခံဥပဒေမှာရော1954ဘယ်လိုအခြေခံဥပဒေမှာရောလည်းမရှိပါဘူး။နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ကဘယ်လိုအခြေခံဥပဒေဆိုတာကကျန်တဲ့နိုင်ငံတကာမှာပြဋ္ဌာန်းတဲ့ဘယ်လိုအခြေခံဥပဒေတွေနဲ့လည်းကျွန်တော်တို့ချိန်ထိုးရှိရပါတယ်။အဲ့တော့အခြားခြားသောနိုင်ငံများမှာလည်းဒီလိုကန့်သတ်ချက်မျိုးမရှိပါဘူး။ဘယ်နိုင်ငံကနိုင်ငံကြီးကပဲတူတူကြကြဖြစ်နေတဲ့ကန့်သတ်ချက်တစ်ခုမျိုးเนาะနောက်ဒီကန့်သတ်ချက်ကလည်းပုဂ္ဂိုလ်တူတူတယောက်ကိုများရည်ရွယ်ပြီးတော့ကန့်သတ်ထားတဲ့ကန့်သတ်ချက်ဖြစ်နေမလားဆိုတော့အားတဲ့အများကြီးစဉ်းစားကြရရှိပါတယ
်တမရော့ဘက်ကအခုလိုတင်သွင်းလာတဲ့အတွက်မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုလက်ရှိဖွဲ့စည်းပုံပြုပြင်ရေးမှာတမရော့ကိုအခွင့်အရေးများစွာပေးထားတာကြောင့်တမရော့နဲ့လက်ရှိအာဏာရပါတီပုတ်တိုက်မှုတွေကြောင့်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးဟာလိုရာခီးမရောက်နိုင်ပဲရှိနေမယ်လို့တုံ့တက်မှုတွေရှိနေပါတယ်။တမတော်ဘက်ကအခုလိုတင်သွင်းလာတာကိုကြည်ချင်းအပြင်စစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကြားမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေကကြီးကြီးမားမားဖြစ်နေတယ်လို့ယူဆကြောင်းနိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတုံ့တက်ပြောဆိုလိုက်ပါတယ်။
ကျွန်တော်မြင်တာတော့လက်ရှိဒီတမတော်ရဲ့ဒီဒုတိယကြိမ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းတင်သွင်းတဲ့အနေထားရောတော့လက်ရှိဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကျွန်တော်တို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအားလုံးကိုဆက်ဆက်စဉ်းစားမယ်ဆိုရင်တော့မြန်မာနိုင်ငံရေးအပြောင်းအလဲကအကောင်းဘက်ကိုသွားနေသလားအဆိုးဘက်ကိုသွားနေသလားဆိုတာတဲ့စိန်ခေါ်မှုတွေရဲ့ကြက်တဲတွေတော့ပို့ပြီးတော့ရင်းတက်လာနေတယ်လို့ပြောလို့ရပါတယ
်အခုလွတ်တော်တက်တန်းအတွင်းမှာပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေနဲ့တမတော်သားကိုယ်စားလှယ်တွေဘက်က2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းနှစ်ခုတင်သွင်းထားပါတယ်ရှင်